တော်ရရှိမြမပြည်သူများလိုရာဆန္ဒပြေဝကြပါစေခင်ဗျာပြုတ်သွားတဲ့ထိုင်းဝန်ကြီးချုပ်ဟောင်းမစ္စတာတက်ဆင်ရဲ့ဝန်ကြီးအဖွဲ့ပိုင်ဆိုင်မှုတံပိုးစည်းရုံးကို2005ခုနှစ်မတ်လအစိုးရအဖွဲ့တာဝန်ဆယူတဲ့အချိန်ကထိုင်းနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတရားဝင်ကြေညာပြီးတင်သွင်းခဲ့တဲ့စည်းရုံးဖြစ်ပါတယ်အဒီစင်းရဆိုရင်မစ္စတာတက်ဆင်ရဲ့မိသားစုပိုင်ဆိုင်မှုတံပိုးကဘတ်ငွေတန်ပေါင်း 12,500 ကျော်ပါတယ်မစ္စတာတက်ဆင်တူတဲ့ချမ်းသာတဲ့ပမာဏကတရားဝင်ကြေညာထားတဲ့ကိင္ကနန်းရဘတ်ငွေ913တန်းနီးပါးရှိပေမဲ့မစ္စတာတက်ဆင်ရဲ့ဇနီးဖြစ်သူမစ္စစ်ပေါ်ဂျမင်ပိုင်နဲ့တံပိုးကဘတ်ငွေ9,000နီးပါးရှိပါတယ်ဒီပိုင်ဆိုင်မှုတွေဟာအစိုးရအဖွဲ့ထဲမှာဝန်ကြီးချုပ်တာဝန်မယူခင်မိသားစုပိုင်ဆိုင်မှုတံပိုးကိုကြိုတင်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတင်သွင်းခဲ့တဲ့စီရင်ဖြစ်ပါတယ်မစ္စတာတက်ဆင်ရဲ့အစိုးရအဖွဲ့ဝန်ကြီးတွေထဲမှာအချမ်းသာဆုံးဝန်ကြီးကထိုင်းနိုင်ငံသားဝန်ကြီးဟောင်းမစ္စတာကန်ထာတီဖြစ်ပါတယ်ထိုင်းနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကထုတ်ပြန်တဲ့စီရင်အရမစ္စတာကန်တာတီဝန်ကြီးမဖြစ်ခင်မိသားစုပိုင်ဆိုင်မှုတံပိုးကဘတ်ငွေတန်း 4,500 ရှိပါတယ်။ဒုတိယအချမ်းသာဆုံးဝန်ကြီးကကျန်းမာရေးဝန်ကြီးဟောင်းမစ္စတာအာနုသင်းဖြစ်ပြီးဝန်ကြီးမဖြစ်ခင်ဘတ်ငွေတန်း 4,400 ကျော်ချမ်းသာတယ်လို့ရေးထားပါတယ်။တတိယအချမ်းသာဆုံးဝန်ကြီးကထိုင်းရထိုင်းပါတီဒုခေါင်းဆောင်လည်းဖြစ်တချိန်ကပို့ဆောင်ရေးဝန်ကြီးလည်းဖြစ်ခဲ့တဲ့မစ္စတာစူရိယဖြစ်ပါတယ်။သူရဲ့မိသားစုပိုင်ဆိုင်မှုတံပိုးကဝင်းကြီးမဖြစ်ခင်ဘတ်ငွေ1,200ကျော်ပါတယ်။ထိုင်းစစ်ဆိုးရတက်ဆာကခဏဖမ်းခံခဲ့ရတဲ့စိုက်ပျိုးရေးဝင်းကြီးဌာနဒုတိယဝင်းကြီးမစ္စတာနေဝင်းကတော့ဘတ်တန်းပေါင်း1,100နီးပါးပိုင်ဆိုင်ပါတယ်။ထိုင်းနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကထုတ်ပြန်တဲ့စည်းရုံးအရဆိုရင်ဘတ်တန်း4,500ပိုင်နဲ့ဝင်းကြီးအများပြားရှိပေမဲ့အမွဲဆုံးဝင်းကြီးကမစ္စတာတက်ဆင်လက်ထက်ပညာရေးဒုဝင်းကြီးဖြစ်ပြီးဝင်းကြီးမဖြစ်ခင်မှာဘတ်ငွေ6တန်းနီးပါးသာပိုင်ပါတယ်။မြန်မာငွေနဲ့ဆိုရင်အမွဲဆုံးထိုင်းဝန်ကြီးပိုင်တဲ့တံပိုးကတည်းကမြန်မာငွေတန်း200နီးပါးရှိပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေအရဆိုရင်ဝန်ကြီးအဖွဲ့ဝင်တွေဟာဝန်ကြီးတာဝန်ဆမယူခင်မှာမိသားစုပိုင်ဆိုင်မှုတံပိုးစည်းရုံးကိုထိုင်းနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံတင်ပြရတယ်လို့ဝန်ကြီးအဖွဲ့ကနှုတ်ထွက်ရင်လဲမိသားစုပိုင်ဆိုင်မှုတံပိုးစည်းရုံးကိုထပ်ပြီးတင်ပြရပါတယ်။ဒါရီမကဝန်ကြီးရာထူးကထွက်ပြီးတနည်းအကြာမလဲမိသားစုပိုင်ဆိုင်မှုတံပိုးစည်းရုံးကိုထပ်ပြီးတင်ပြရပါတယ်။သဘောကတော့အစိုးရအဖွဲ့ဝန်ကြီးလုပ်နေချိန်မှာအဂတိလိုက်စားမှုတွေများလာရင်ဝန်ကြီးရာထူးကထွက်တဲ့အချိန်မှာမိသားစုပိုင်ဆိုင်မှုတံပိုးစည်းရုံးဘလောက်တက်လာတယ်လဲကြည့်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်မဲ့အတိတ်ပဲဖြစ်ပါတယ်။တကယ်တော့မစ္စတာတက်ဆင်အပါအဝင်သူ့လက်ထက်ဝန်ကြီးအဖွဲ့ရဲ့စုစုပေါင်းပိုင်ဆိုင်မှုတံပိုးကဘတ်ငွေတန်း 2,900 ပဲရှိတဲ့ဆိုတာအလွန်ကိုနည်းလွန်းနေလို့မှန်နိုင်မှမလားဆိုတာတန်တရားရှိတဲ့အကြောင်းအဂတိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူမစ္စစ်ရိုဆာနာကပြောပါတယ်မြန်မာစစ်အစိုးရလက်ထက်ဝန်ကြီးတွေကိုပြန်ကြည့်ရင်ဥနေဝင်လက်ထက်ကနေဒီနေ့အထိဝန်ကြီးတွေရဲ့မိသားစုပိုင်ဆိုင်မှုစည်းရုံးကိုစစ်ဆေးတဲ့အဖွဲ့မရှိသလိုထိုင်းနိုင်ငံမှာလိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်လဲဖွဲ့ထားတာမရှိပါဘူးဒါပေမဲ့လက်ရှိနောက်အဖစစ်အစိုးရလက်ထက်မှာတော့အဂတိလိုက်စားတာတွေ့ရင်ဝန်ကြီးရာထူးကနေဖြုတ်ပစ်တယ်လို့နားလည်မိတဲ့အကြောင်းရန်ကုန်မြို့ကဝါရင့်နိုင်ငံရေးသမားကြီးတခင်ချန်ထွန်းက RFA ကိုပြောပါတယ်
ဝင်းကြီးတွေပြုတ်ပြုတ်ကုန်ရတာပဲကြောဗမာပြည်မှာတော့အရေးယူတာကျွန်တော်လက်သားလို့ဆိုပြီးတော့ဝင်းကြီးတွေဖြုတ်ခါတာပဲကျွန်တော်တော့ဒီလိုပဲနားလည်နေတယ်ကြံတဲ့မပြုတ်တဲ့လူတွေကမစားသေးလို့ပဲကြံတယ်လိုပဲအဲ့တော့မူလခန့်လိုက်တဲ့16ယောက်ထဲမှာ89တဲ့ခန့်လိုက်တဲ့ဟာတွေကဆိုရင်အခုကဘုချုပ်မှုကြီးတန်းရွှေနဲ့သူ့ဘုချုပ်မှုကြီးမောင်ဦး2ယောက်ပဲကြံတော့တယ်လေအားလုံးကအကုန်လုံးအစ်စ်တွေကြီးပဲလူတွေကဒီတော့ကလက်သားတဲ့သူပြီးနာမည်ကြီးလာတယ်လို့သူတို့သတင်းကြလို့ရှိရင်ကျွန်တော်တို့အယူဆတော့သူတို့ဖြုတ်တာပဲလို့ပဲဒီလိုပဲမြင်နေတာပဲ
မြန်မာနိုင်ငံမှာဘယ်ဝင်ကြီးတွေဘလောက်ချမ်းသာနေတယ်လဲထိုင်းနိုင်ငံမှာလို့မြန်မာစစ်အစိုးရကမကြေညာပေမဲ့လက်ရှိဝင်ကြီးတချို့ပြုတ်သွားတဲ့ဝင်ကြီးတချို့ ਨੇ ပတ်သက်တဲ့ရန်ကုန်မြို့ကလုပ်ငန်းတွေကိုလူလူကသိနေပါတယ်ဥပမာမီဒီယာအွန်လိုင်းလုပ်ငန်းတစ်ခုဖြစ်တဲ့ e-plan နဲ့လုပ်ငန်းမာမာအနုပညာထုတ်လို့ရေးတို့ living color တို့အမရပူရာအွန်လိုင်းတို့စာနီဇော်မွေးမြူရေးလုပ်ငန်းကုမ္ပဏီတို့ Forever ကုမ္ပဏီတို့မြေနီကုန်းစိုက်ဘာအင်တာနက်လုပ်ငန်းတို့ JJ Night Club Mr. Guitar Cafe အောင်ဤဖြိုးကုမ္ပဏီ IGE ကုမ္ပဏီစင်တဲဝတည်ယူပို့ဆောင်ရေးပြည်အောင်ရတနာကုမ္ပဏီအေယာရွှေဝါကုမ္ပဏီစတဲ့လုပ်ငန်းတွေဟာမြန်မာစစ်ကောင်းဆောင်ပိုင်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေလို့ရန်ကုန်လူထုကသိနေပါတယ်ဒါရီမကမြန်မာစစ်စိုးရကြီးညာမထားတဲ့ရန်ကုန်မြို့ဗဘဲဘူတမိုင်းချီစင်နာကပင်နီယာပတ်လေနန်းတော်လိုတိုက်တစ်ကြီးကိုဘဲဝင်ကြီးပိုင်တယ်ပလိမျိုးကစိန်တလုံးတည့်ရချံကိုဘဲဝင်ကြီးပိုင်တယ်မော်ဘီသတိပင်ရွာနာကတရှူးဆက်ယုံကိုဘဲဝင်ကြီးပိုင်တယ်ဆိုတာထိတောင်ရန်ကုန်လူထုကသိနေတယ်လို့ RFA ကိုပြောပါတယ် အဲ့ဒါပြင်ရန်ကုန်သူဝနတရားလုံးစက်ယုံကတရားလုံးကြော်ညာဆိုင်းပုတ်ကြီးတွေကိုဘဲဝင်ကြီးမြီးတွေရဲ့ဓာတ်ပုံနဲ့ကြော်ညာထားတယ်ဆိုတာကိုတော့ရန်ကုန်လူလူကသိကြပါတဲ့တော်ရရှင်များခင်ဗျာအဲ့တခင်ချန်ထုံးပြောသလိုအဂရိလိုက်စားတဲ့ဝင်ကြီးမှန်သမျှလက်ရှိမြန်မာစစ်ကောင်းဆောင်ပိုင်းကဖြုတ်ပစ်ပြီးအရေးယူယူမှန်ခဲ့ရင်ဝင်ကြီးတွေကိုအရေးယူတဲ့ပုံကူတွေကိုလည်းအဂရိလိုက်စားမှုနဲ့ကင်းရှင်းတယ်လို့ပြောလို့ရမရဆိုတာကိုတော့တော်ရရှင်များစဉ်းစားဖို့ခြံထားပါရစေခင်ဗျာ